တော်တော်ရှင်များရှင်အမျိုးသားပညာရေးဥပဒေကိုစံကျင်ကပ်ကွက်နေတဲ့ဒီမိုကရေစီပညာရေးပင်မတပိတ်စစ်ကြောင်းဟာကျောင်းသားတွေဆမ်မပွဲရှိတာကြောင့်သူတို့ရဲ့တပိတ်စစ်ကြောင်းကိုလက်ရှိရောက်ရှိနေတဲ့လက်ပန်းမြို့မှာပဲလူအုပ်စုမခွဲပဲမှလာတရက်နေ့ထိခဏရနာသွားမယ်လို့ဆိုပါရယ်ပင်မတပိတ်စစ်ကြောင်းကတော့ဒီနေရာအနေပဲလွတ်တော်ရဲ့ဆုံးဖြတ်ချက်ကိုစောင့်ကြည့်သွားမယ်လို့ဆိုပါရယ် AR တိုင်းဖက်ကတပိတ်စစ်ကြောင်းကတော့မအူပင်နဲ့ပသိမ်းမှာတပိတ်စခန်းတစ်ခုဖွင့်ပြီးစောင့်ကြည့်ဖို့အတွက်ဆုံးဖြတ်လိုက်ပါရယ်အကြောင်းဆုံးကတော့ VOA သတင်း6မှအေးမာကသတင်းပေးပို့ထားပါရယ်
အစိုးရကအပြည့်ပြည့်ပြဋ္ဌာန်းလိုက်တဲ့အမျိုးသားပညာရေးဥပဒေကိုစန့်ကျင်ကန့်ကွက်နေတဲ့တပိတ်စစ်ကြောင်းတွေကပင်မတပိတ်စစ်ကြောင်းဟာပဲခူးတိုင်းလက်ပန်းမြို့ကိုရောက်ရှိလာနေပြီးတိုင်းနယ်ပြည်နယ်ခရိုင်အသီးသီးကနေလိုက်ပါလာတဲ့ကျောင်းသားအလုံးဆွေးနွေးကြပြီးတဲ့နောက်ပင်မတပိတ်စစ်ကြောင်းကိုမလတရနေ့ထိခေတ္တရန်နာထားမယ်ဆိုပြီးဆုံးဖြတ်လိုက်တာပါ။ဒါဟာလွှတ်တော်ကဆုံးဖြတ်ချက်ကိုစောင့်ကြည့်တာအပြင်အခြေခံပညာကျောင်းသားတွေရဲ့စံမပွဲကာလဖြစ်တဲ့အတွက်ခေတ္တရန်နာခြင်းသာဖြစ်တယ်ဆိုပြီးတပိတ်မောက်ခေါင်းဆောင်တူဦးဖြစ်တဲ့ကိုတီဟဝင်းတင်ကဆိုပါတယ်
။ဟုတ်အဓိကကျွန်တော်တို့ဆုံးဖြတ်ခဲ့တာကတော့ပထမတစ်ချက်အနေနဲ့ကျွန်တော်တို့ဒီကျောင်းသားတွေစောင့်မှုပဲရှိတယ်။ကျောင်းသားတွေစောင့်မှုရှိတဲ့အတွက်ကျွန်တော်တို့တော့အနောက်ဆက်ဖြစ်မှာကိုကျွန်တော်တို့စိုးရိမ်နေတဲ့အတွက်ကျွန်တော်တို့ဒီဥစ္စာကိုသတိလွတ်တော်မှာလဲပေါ့နော်အပြည့်ပြည့်ကြားထားတဲ့အထိကိုသတိထားကြည့်ပါနဲ့စောင့်ကြည့်ပြီးတော့ကျွန်တော်တို့ပြရပေးမယ်လူစုမခွဲဝဲနဲ့ဒါကတစ်ချက်ပေါ့နော်ဒုတိယတစ်ချက်အနေနဲ့ကျွန်တော်တို့လွတ်တော်ကိုအချိန်ပေးတယ်ပေါ့နော်အချိန်ပေးတဲ့အနေနဲ့မတ်လပြည့်အနေအထိကိုကျွန်တော်တို့အချိန်ပေးတာလေဒီဥပဒေကိုအများဆုံးအပြည့်ပြည့်ဖို့အတွက်ပေါ့နော်အဲ့ဒါမှကျွန်တော်တို့မရခဲ့ဘူးဆိုလို့ကျွန်တော်တို့မူလကြီးမှန်းတာတဲ့အတိုင်းရန်ကုန်ကိုမရောက်ရအောင်ကျွန်တော်တို့ခြေတက်မယ်ဆိုတော့ဆုံးဖြတ်ချက်ပြရတယ်မှာ
AR တပိတ်စစ်ကြောင်းကတော့လူစုမခွဲပဲမအူပင်နဲ့ပသိမ်းမှာတပိတ်စခန်းနှစ်ခုဖွင့်ပြီးလွတ်တော်ရဲ့ဆုံးဖြတ်ချက်ကိုစောင့်ကြည့်သွားမယ်ဆိုပြီး ARV တပိတ်ကောင်းဆောင်ကိုအောင်ခန့်စော်ကဆိုပါတယ်
။တို့မိုးပဲမှာမိုးပဲမှာစောင့်ကြည့်တပိတ်စခန်းတစ်ခုဖွင့်ရအောင်ဒီပသိမ်းကိုပြန်နေတာပါပသိမ်းမှာဖွင့်လို့အဲဘာလို့လဲမဆုံးဖြတ်တာဆိုကျွန်တော်တို့ဒီအခုလွတ်တော်ကအတီးပြူဒီဥပဒေကိုအတီးလွတ်တော်ကိုတင်ပြီးပြီပေါ့တင်ပြီးဆိုတော့လွတ်တော်ကဥပဒေကိုအတီးပြူပြီးတဲ့အချိန်ကြီးကျွန်တော်စောင့်ကြည့်မယ်စောင့်ကြည့်ရဆိုတာကအဲစောင့်ကြည့်ဖို့ဆိုတော့ကျွန်တော်ကမိုးပဲမှာစောင့်ကြည့်တပိတ်စခန်းတစ်ခုဖွင့်မယ်ပသိမ်းမှာစောင့်ကြည့်တပိတ်စခန်းတစ်ခုဖွင့်ပြီးအဲမှာစောင့်ကြည့်ပါအဲစောင့်ကြည့်ရတဲ့ခါကဒါလာပြန်ပါကျွန်တော်တို့ကကောရတော်လာတွေဆရာပို့တော့လို့မယ်။နောက်ပြီးတော့လက်ရှိဒီပညာရေးဥပဒေအကြောင်းပဲကျွန်တော်ပြန်ပြုပြင်မယ်ပညာရေးဥပဒေအကြောင်းပဲ။ဒါလေးတွေသူရတဲ့သဘောတူညီမှုရတာတဲ့အကြောင်းတွေ။ဘာလို့လဲဆိုတော့ကျွန်တော်တို့အခုလိုမျိုးဟိုရအောင်မဝင်မနဲ့ပြန်လဲရဆိုတဲ့အကြောင်းတွေဒီလိုပြည်သူတွေကိုသိအောင်လက်ရှင်းပြတယ်ဟောဆိုဝဲလုံးအဲ့လိုအသေးစိတ်ရှိပါမယ်
။ဒီကနေ့မှာပဲရှမ်းပြည်နယ်တောင်ကြီးတက္ကသိုလ်ကကျောင်းသားတွေကတပိတ်မောက်ကျောင်းသားတွေကိုထောက်ခံပြီးအမျိုးသားပညာရေးဥပဒေကိုကန့်ကွက်တပိတ်မောက်ခဲ့ပါတယ်။တဝဲတပိတ်စစ်ကျောင်းကတော့တဝဲမြို့ကိုပြန်လဲရောက်ရှိခဲ့တာကြောင့်ဒေသခံများကကျောင်းသားတွေကိုကျူးစွခဲ့ကြပါတယ်။ဘက္ကတများအဖွဲ့ချုပ်ဝင်များဦးဆောင်တဲ့ပင်မတပိတ်စစ်ကျောင်းကတော့လက်ပန်းမြို့မှာခေတ္တရန်နာထားပေမဲ့အာဏာပိုင်တွေဘက်ကနေဖိအားပေးမှုတွေလုပ်လာရင်တော့လက်ရှိဆုံးဖြတ်ချက်တွေပြောင်းလဲသွားပြီးလမ်းပေါ်မှာခြိတက်မှုတွေပြန်ဖြစ်လာမှာဖြစ်ကြောင်းကိုတီဟဝင်းတင်ကဆိုပါတယ်
။ယခုတက်မှတ်ထားတာကတော့ဒီလက်ပန်းမှာကျွန်တော်ရှိအောင်မြေပိတ်မှာပုံကြောင်းမှာပဲရှိမယ်။ဒါပေမဲ့အာဏာပိုင်တွေဘက်ကသူခွဲတာစားစီးတာတွေဆိုလို့ရှိရင်တော့ကျွန်တော်တို့အနေနဲ့ဟိုဒါကျွန်တော်တို့ရွေးချယ်တာမဟုတ်တော့ဘဲနဲ့ပြန်လည်ပြီးတော့လမ်းပေါ်ထွက်တာလည်းဖြစ်ကောင်းဖြစ်နိုင်တယ်ဖြစ်ပေါ်လာရင်နောက်ဆက်တဲ့စုစုတွေကဒီအာဏာပိုင်တွေနဲ့လည်းကပ်ဆိုင်တော့မယ်အဲ့လိုမျိုးအခြေအနေမျိုးဖြစ်လာမယ်ဆိုရင်ပေါ့နော
်တိုင်းနယ်ပြည်နယ်အသီးသီးကကျောင်းသားတွေစုဝေးပြီးအမျိုးသားပညာရေးဥပဒေကိုနိုဝင်ဘာလကနေစတင်တပိတ်မောက်ခဲ့ပြီးတဲ့နောက်ရက်ပေါင်း60အတွင်းအစိုးရကဖြည့်ရှင်းပေးဖို့အတွက်တောင်းဆိုခဲ့ပါတယ်ရက်60အလွန်မှာတော့မန္တလေးကနေရန်ကုန်မြို့ထိခရီးရှည်ချိတက်မှုကိုလုပ်ခဲ့ပြီးတဲ့နောက်လမ်းတစ်လျှောက်ပြည်သူတွေရဲ့ထောက်ခံမှုအကာအကွယ်ပေးမှုတွေရခဲ့ပြီးတဲ့နောက်မှာတော့အစိုးရကကျောင်းသားတွေတောင်းဆိုတဲ့လေးပွင့်ဆိုင်ဆွေးနွေးရေးကိုလက်ခံခဲ့ပါတယ်။ဆွေးနွေးနေတဲ့ကာလမှာပဲရန်ကုန်ထိချိတက်မဲ့ကျောင်းသားတွေရဲ့အစီအစဉ်ကိုလက်မခံကြောင်းနဲ့တပိတ်မောက်စစ်ကြောင်းတွေတပိတ်လှန်ဖို့နဲ့ရန်ကုန်ကိုဝင်ရင်တည်ဆဲဥပဒေရအရေးယူမယ်ဆိုပြီးအစိုးရကသတင်းထုတ်ပြန်ခဲ့ပါတယ်။ဒီနောက်အမျိုးသားပညာရေးဥပဒေကိုကျောင်းသားတွေရဲ့ဆန္ဒအတိုင်းလွှတ်တော်ကိုတင်ပေးခဲ့ပါတယ်။တပိတ်စစ်ကြောင်းအသီးသီးကကျောင်းသားတွေကတော့လွှတ်တော်ကနေအတီးပြုတ်ပြဋ္ဌာန်းပေးတဲ့အသည့်တပိတ်မောက်ပြီးစောင့်ကြည့်သွားမယ်ဆိုပြီးကြေညာပြောဆိုထားပါတယ်ရှင်။